ထိုင်းနိုင်ငံတက်ခရိုင်ထဆောင်ရံဒေသမှာရှိတဲ့မေလာဒုက္ခသည်စခန်းဦးဒီကနေ့မနက်10နာရီခွဲမှာရောက်ရှိလာတဲ့ဒေါန်ဆန်းစုကြည်ကိုဒုက္ခသည်ဥယျ6000ခန်းကစိုင်းပုတ်များပိုစတာများကင်ဆောင်ပြီးတခဲနဲ့ကျူဆူခဲ့ကြပါတယ်။ဒါပေမဲ့ထိုင်းအာဏာပိုင်တွေရဲ့လုံခြုံရေးစိုးရိမ်မှုကြောင့်ဒေါန်ဆန်းစုကြည်ဟာစကားပြောခွင့်မရတဲ့အတွက်လူထုကစိတ်မကောင်းဖြစ်ကြရတယ်လို့စကန်းကော်မတီဥက္ကဋ္ဌစောထွန်းနှုံးကပြောပါတယ်
။အားလုံးကတော့ခံစားချက်တူတယ်လို့ကျွန်တော်ထင်တာပေါ့လေ။ဒါကြောင့်လည်းကျွန်တော်ရဲ့မြန်မာပြည်မျိုးစီကောင်းဆောင်ကြီးဒေါန်ဆန်းစုကြည်ကျွန်တော်စကန်းကိုလာရောက်လေ့လာပါတယ်တင်တယ်။ကျွန်တော်တို့ကတော့တကယ်ကိုဝန်းမြောက်မှုကြီးစွာနဲ့ပဲကျေးဇူးနေတာပေါ့ဗျာ။ကျွန်တော်ဝန်းမြောက်တယ်သူစုလည်းအញ្ញမ်းအញ្ញမ်းတွေ့နေတာပေါ့။အခုလိုတွေ့ခွင့်ရတယ်ကျွန်တော်တို့စိတ်ထဲမှာတော့ပီတိတော့ဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့စိတ်ပြည့်မိတယ်ဆိုတော့ရှိတာပေါ့ဗျာ။ကျွန်တော်တို့ကလည်းသူစုကိုပြောချင်တဲ့လေးတွေရှိတာပေါ့ဗျာ။မပြောနိုင်ခဲ့ဘူး။ဒီလိုလေလူစုကိုကျွန်တော်တို့ကတော့သူရဲ့စကားတွေပေါ့လေအပင်းနေစမှုတွေတော့သူအဆန်လေးတွေကျွန်တော်တို့ကြားကျင်နေပြီမဲ့ကျွန်တော်တို့သူကလည်းလူတွေကြားခွင့်မရလိုက်တဲ့တဲ့ပေါ့စစ်တယ်မှာပေါ့နည်းနည်းတော့ရုပ်လည်းလာလို့မဖြစ်တော့စိတ်ပြည့်နေတဲ့ဘောပေါ့လေ
ဒေါန်ဆန်းစုကြည်ကိုတက်ခရိုင်ဝန်စူရိယပရာဖတ်ဘန်ဒစ်အပါဝင်နိုင်ငံညာရေးစစ်နဲ့ရဲဌာနတို့ကတာဝန်ရှိသူများနဲ့ NGO တချို့ကကြိုဆိုခဲ့ကြပြီးစခန်းရုံးမှာတနအီခွဲခန့်ဒုက္ခသည်အခြေအနေနဲ့ပတ်သက်လို့ခရိုင်ဝန်ကရှင်းလင်းတင်ပြခဲ့တယ်လို့သိရပါတယ်။ဒါပေမဲ့အစီအစဉ်အလုံးဟာထိုင်းအာဏာပိုင်တွေကပဲဥစည်းတာဖြစ်တဲ့အတွက်သူတို့အနေနဲ့မျှော်လင့်တယ်လို့ဖြစ်မလာခဲ့ဘူးလို့သူကအခုလိုဆက်ပြောပါတယ်။
စီစဉ်တဲ့အားလုံးကခရိုင်အာဏာပိုင်တွေကအားလုံးစီစဉ်လိုက်တယ်သူတို့ကဒေါန်ဆန်းစုကြည်လုံခြုံရေးကြောင်းဆိုပြီးတော့ဒီလူမျိုးနဲ့စကားပြောတာတို့စီစဉ်မရှိအောင်ကိုသူတို့ကတူတူမျိုးပြင်ဆင်တာစိတ်ဆင်မှာပေါ့ထိုက်ရတာမျိုးတွေမရှိအောင်ပြန်ပြီးမိုက်ခရိုဖုန်းတွေသုံးပြီးမရှိအောင်လူမျိုးတွေစကားပြောနိုင်ဖို့ကတော့စီစဉ်ကဘယ်လိုမှကျွန်တော်တို့စီစဉ်လို့မရဘူးဖြစ်နေတယ
်ဆူနူဘွဲအပြီးမှာဒေါန်ဆန်းစုကြည်ဟာစကန်းတွင်းမှာရှိတဲ့ဆေးရုံကိုတွားရောက်ပြီးလူနာတွေကိုတွေ့ဆုံအားပေးခဲ့ပါတယ်အဲ့ဒီနောက်နေလေစာသုံးဆောင်ပြီးတဲ့နောက်မှာသူမကိုကြိုးစုံနေတဲ့လူတို့ကိုမိနစ်အနည်းငယ်နှုတ်ခွန်းဆက်စကားပြောကြရမှာဒုက္ခသည်တွေကိုမေးမထားကြောင်းနဲ့လိုအပ်တဲ့ကျန်းမာရေးအကူအညီတွေပေးဖို့နိုင်အောင်ကြိုးစားသွားပါမယ်လို့လည်းပြောဆိုခဲ့တယ်လို့သိရပါတယ်လူတို့ကတော့၃နာရီကြာစောင့်ဆိုင်းနေခဲ့ရတာဖြစ်ပြီးဒေါန်ဆန်းစုကြည်စကားကိုကြားချင်ပါတယ်လို့ပဲကြွေးကြော်နေခဲ့ကြတယ်လို့လည်းစောထုံထုံကပြောပါတယ်ဒါပေမဲ့အတန်ချက်ဆက်မပါတဲ့အတွက်လူတို့ကဘာပြောမှမသိခဲ့ဘူးလို့စကန်းကော်မတီဥက္ကဋ္ဌစောထုံနှုံးကအခုလိုဆက်ပြောပါတယ
်အမေစုကိုပေါ့လေကျွန်တော်မြန်မာနိုင်ငံကောင်းဆောင်တရားအနေနဲ့ဘယ်လောက်ထိဖြစ်တဲ့အကြောင်းကျွန်တော်တို့သိရတယ်လေဒီနေရာပဲဆိုတော့အမေစုကကျွန်တော်တို့ရဲ့အကောင်ပေါ်ကျေပွင့်ကြီးတစ်ခုမှထင်ရှားနေတယ်လို့ကသုံးသပ်လိုက်ပြီးလူလူတွေကလည်းစုဖို့အများကြီးမျှော်လင့်နေကျွန်တော်ထင်ပါတယ်တခါလေလူလူရဲ့မျှော်လင့်ချက်တွေကလည်းအမေစုပေါ်မှာပဲရှိနေလိမ့်မယ်လို့ကျွန်တော်တို့မြင်တယ်လူကြီးရဲ့အနေထားအမေစုဘလောက်ချစ်တဲ့အကြောင်းဘလောက်ထောက်ခံနေတဲ့အကြောင်း
ဒေါန်ဆန်းစုကြည်ဟာလူကြီး4000ခွဲကျော်ရှိတဲ့ဒုက္ခသည်စခန်းကနေနေ့လေတနာ15မှာပြန်လေထွက်ခေါက်သွားတယ်လို့လည်းသိရကြောင်းပါခင်ဗျာ